မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာကိုကန့်ကွက်ဖို့လှုံ့ဆော်မှုတွေထွက်ပေါ်လာနေတဲ့အချိန်မှာပဲဝန်ထမ်းတချို့အလုပ်ကထွက်တာရုံးမတက်ပဲဆန္ဒပြလှုပ်ရှားမှုတွေရှိနေတဲ့အကြောင်းပြောပြပါမယ်ကျွန်မအင်တာနက်ထုံးမှာ
NRD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အရတားအစိုးရကိုဖယ်ရှားပြီးအာဏာသိမ်းလိုက်တဲ့လုပ်ရပ်ကိုကန့်ကွက်ကြဖို့ကျန်းမာရေးဌာနအပါအဝင်ဝန်ထမ်းတချို့စတင်လိုက်ကြတာပါမန္တလေးကရင်300ကလေးစေယုံကလက်ထောက်ဆရာဝန်တွေဟာဆိုရင်လဲဖေဖော်ဝါရီ3ရက်ဗုဒ္ဓနေ့ကစလို့စစ်အစိုးရလက်အောက်မှာအလုပ်တာဝန်တွေကိုဆက်မလုပ်တော့ပဲအနုနီးနဲ့ဆက်ညင်တဲ့လှုပ်ရှားမှုကိုစတင် ံးပြင်တယ်ကျွန်တော်ကူပေါင်းပါဝင်မယ်ဆိုတဲ့အကြောင်းပြောတာပေါ့နော်ကျွန်တော်တို့ကပြီးတော့တော်တော်စင်မှာတော့ကျွန်တော်တို့ကငင်းငန်းစွာဆန္ဒထုတ်ဖို့မယ်ဟိုတော့မယ်ဆိုတော့ကျွန်တော်တို့အမှတ်ရှင်ပေါ့နော်၃ရက်နေ့မစတင်ပြီးတော့ကျွန်တော်တို့ကကျွန်တော်တို့ရဲ့ဒီတာဝန်ချက်တွေမသွားဘဲနဲ့ပေါ့နော်ဒီစေဆိုးရလက်အောက်မှာကျွန်တော်တို့တည့်ရက်မှာဝင်ပြီးတော့အလုပ်မလုပ်ဘူးပေါ့နော်ကျွန်တော်ဒီ disobedient campaign စမယ်ဆိုတော့အကြောင်းပြနေတာပေါ့နော်တော်စင်မှာတော့ကျွန်တော်တို့ကဒီ Monday ကနေ၃ရက်ကလေးစေဆိုးမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါတယ်ပြီးလို့ရှိရင်တခြားဆေးရုံတွေမှာတော့တယောက်ချင်းဒါပြေပူးပေါင်းပါဝင်တဲ့ဆရာဝန်တွေလည်းခုလိုရင်ဒါကနန်းရှိနေပြီပေါ့နော်တကယ်လို့ဒီဆေးရုံတစ်ခုလုံးမှာရှိတဲ့လက်ထောက်ဆရာဝန်တွေအားလုံးပါမယ်ဆိုလို့ရှိရင်ကျွန်တော်တို့အခုဒီနေ့ထုတ်တဲ့မျိုးပဲဒီဆေးရုံတစ်ခုချင်းကြီးရဲ့နာမည်တက်ပြီးတော့ဆက်ပြီးတော့လုပ်သွားဖို့လည်းရှိပါတယ်ဟုတ
်အစိုးရရုံးဆိုင်ရာနေပြီးတော့ရန်ကုန်စတဲ့မျိုးတွေကဆရာဝန်တူနာပြူတွေနဲ့နိုင်ငံခြားရေးဝန်ကြီးဌာနကဝန်ထမ်းတွေပါအနုနီးနဲ့အာဏာဖီဆန်တဲ့လှုပ်ရှားမှုမှာပူးပေါင်းပါဝင်တဲ့အကြောင်းအင်တာနက်လူမှုကွန်ရက်စာမျက်နှာတွေမှာဖော်ပြတာတွေလည်းတွေ့လာရပါတယ်မန္တလေးတိုင်းညောင်ဦးစေယုံကဒေါက်တာစီသူကျော်ကတော့အစိုးရဝန်ထမ်းတွေအားလုံးအာဏာရှင်ဆန့်ကျင်ရေးလှုပ်ရှားမှုမှာပါဝင်ကြဖို့တိုက်တွန်းထားပါတယ
်။ဟုတ်ပါတော့တော်ကျွန်တော်တို့ကတော့ကျွန်တော်တို့တက်မိုက်ဌာနလေနော်။တက်မိုက်ဌာနဘက်ကနေဒါရိုက်တာအားလုံးတာပဲလေ။ကျွန်တဲ့ပြည်သူတွေကလည်းသူတို့ကနေသူတို့ပြီးတော့ကျွန်တဲ့အစိုးရကျွန်တဲ့ဖွဲ့တွေပါလား။ကျွန်တဲ့ဝန်ထမ်းတွေပါပါလာရင်တော့ပို့ပြီးတော့ထိရောက်မတင်ပါနဲ့။ဒီရန်နေရာဆိုတော့နိုင်ငံတော်ရန်နေရာဆိုတော့ကျွန်တော်တို့တက်မိုက်တစ်ခုတည်းမှမဟုတ်တာနော်။ကျွန်တော်တို့ကစားတော့ကြာကျွန်တဲ့ဟွာတွေပါပါလာမယ်လို့မျှော်လင့်တာပါပဲเน
าะတချိန်တည်းမှာပဲအာနာသိမ့်တဲ့လောက်ရက်ကိုဆန့်ကျင်တဲ့အနေနဲ့အစိုးရအရာထမ်းအမှုထမ်းတွေစစ်အစိုးရရဲ့အုပ်ချုပ်ရေးရန်နေရာကိုရာဆိုင်အောင်လုပ်ကြဖို့လဲဗမာနိုင်ငံလုံးဆိုင်ရာကြောင်းသားတမကများအဖွဲ့ချုပ်ဘကတာကဒီကနေ့ပဲတိုက်တွန်းလိုက်ပါတယ်ဘကတာအဖွဲ့ဒုတိယဥက္ကဋ္ဌဦးအောင်ပြည်စုံဖြိုးကတော့အကြမ်းမဖက်တဲ့နည်းနဲ့ဆန့်ကျင်မှုတိုက်တွန်းရတာလို့ပြောပါတယ
်ဒီရန်နေရာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီစစ်အာဏာသိမ်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီမျိုးဒီလူတွေကိုစာဆိုးရောင်းဝန်ထမ်းတွေကိုပြင်မျိုးတိုက်တွန်းတာကျွန်တော်တို့လုံငန်းရှင်တွေတခုပေါ့နော်ဒီနေ့တော့မှဒီစာမချင်းစနစ်ကိုချားလုံငန်းရှင်တွေနဲ့အဲတော်လှန်မှုတွန်းလှန်မှုဆိုတော့လေကျွန်တော်တို့တက်လက်ပြီးလှုပ်ဆောင်သွားမှာပေါ့ကျွန်တော်ဒီစစ်အာဏာသိမ်းတာဟာကျွန်တော်တိုင်းပြည်ကိုကြောက်တယ်ဆွဲချပြီးဆွဲချနေရဖြစ်တယ်တမိုင်းတစ်ချောင်းဆွဲချခဲ့တာဖြစ်တဲ့ကျွန်တော်တို့ကဘယ်လိုမှတက်ခံမှာမဟုတ်ဘူးကျွန်တော်တက်နိုင်တဲ့ညီလေးနဲ့ကျွန်တော်တို့လှုပ်ဆောင်သွားမှာဖြစ်တယ်အကြိမ်ကျွန်တော်တို့မတွန်းလှန်သွားဘူးဆိုရင်ကျွန်တော်တို့မတွန်းလှန်တဲ့ကျိုးဆက်ကိုကျွန်တော်တို့မျိုးဆက်တွေခံစားသွားရပါလိမ့်မယ်
တိုင်းပြည်အာဏာကိုလွှဲပြောင်းယူလိုက်ကြောင်းမနေတော့ကတရားဝင်ကြီးညာလိုက်တဲ့နေ့မှာပဲတက်မတော်ကတော့အရတားအစိုးရအဖွဲ့ဝင်တွေကိုဖယ်ရှားလိုက်ပြီးအစိုးရအဖွဲ့ဝင်အစ်စ်တွေကိုလည်းကြီးညာခဲ့ပါတယ်ရှင်။ကျွန်မအင်တနာထွန်းမရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။